ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ IMF ကသတ်မှတ်တဲ့ငွေကြေးတွေတဲ့ထက်သွင်းမှာဖြစ်ပါတယ်။ကမ္ဘာစီးပွားရေးနယ်ပယ်မှာကြီးထွားတိုးတက်မှုရှိလာနေတဲ့တရုတ်နိုင်ငံကSDR ကိုIMFကဖန်တီးထားတဲ့နိုင်ငံတကာအရင်ငွေကြေးသုံးစွဲမှုမှာတရုတ်နိုင်ငံသုံးငွေကိုထက်သွင်းနိုင်ဖို့အတွက်ကြိုးစားနေတာဖြစ်ပြီးဒီလိုထက်သွင်းမှုဆုံးဖြတ်ကြောင်းကြေညာခဲ့တာကလည်းတနှစ်လောက်ရှိနေပြီဖြစ်ပါတယ်။အရင်ငွေကြေးဖြစ်သုံးစွဲ ာဆွတ်ဖက်တာမျိုးတွေလုပ်တယ်ဆိုတဲ့တန်တဲ့အရှိခံနေရတယ်လို့ကျွမ်းကျင်သူတွေရဲ့ပြောကြားချက်ကိုငွေကြေးစာဆောင်တွေကကိုးကားဖော်ပြကြပါတယ်။ American ဘဏ္ဍာရေးဝန်ကြီး Jack Lew ကတော့မကြခင်နှစ်တွေအတွင်းတရုတ်နိုင်ငံကသူ့ရဲ့ငွေကြေးရောင်းဝယ်မှုပုံစံကိုအကြီးအကျယ်ပြောင်းလဲဖြစ်ခဲ့တယ်လို့ပြောကြားခဲ့ပေမယ့်စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲရေးတွေကတော့အခုထိခီးမရောက်သေးဘူးလို့ပြောပါတယ်။ကမ္ဘာအရန်ငွေကြေးဈေးကွက်မှာတရုတ်ယွမ်ငွေကို17ရာခိုင်နှုန်းလောက်သုံးလာကြမှာဖြစ်ပြီး American ဒေါ်လာကတော့42ရာခိုင်နှုန်းလောက်ရှိနေတာပါ။